စကိုင်းတိုင်းမင်းကင်းမြို့ကြောက်ခဲတဲ့ကြီးရွာမှာဇန်နဝါရီလ20ရက်ညနေပိုင်းကစစ်ကောင်စီတပ်တွေနဲ့မင်းကင်း PDF တို့တိုက်ပွဲဖြစ်ပွားခဲ့တာပါတနင်္လာနေ့မှာတော့ရဟယင်တွေပါပြန်ဝဲလာတာတွေ့ရတဲ့အတွေ့တိုက်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်နေကြတယ်လို့မင်းကင်းဒေသခံတဦးက VOE ကိုပြောပြပါတယ
်ဒီကြောင်တွင်နေကင်းမှာတဆွေထားပြီးအိုက်တာနေမှာကျွန်တော်တို့ဒီနေ့နဲ့ဒီကြောက်ခဲတဲ့ရွာမှာလာပြီးတဆွေရပါတော့နော်အဲ့မှာတဆွေတော့ PDF ပြီးနေလမ်းမှာဒီလိုလာပြီးဆိုတဲ့တင်ရလို့ PDF ပြီးနေလမ်းမှာတိုက်ရွှေ့နေဖြစ်တော့ခါကြအဲ့အချိန်မှာသူကရွာလေးကိုဝင်ပြီးမှဒီလူနေအစာဦးတွေနဲ့ဒီခါရီးအစာဦးတွေအလုံးချပြီးမှပြန်ဘုံချပြီးမှအဲ့ရနေမှာတစ်စင်းလင်းနေကြီးပေါ့အာဘီဂျီပေါ့အဲ့ရနေအာဘီဂျီနေ့ပိုင်းတော့ကဖြစ်မယ်ဆင်းချင်းဒီသားလောက်ချီ5ချက်လောက်ချီအဲ့လောက်ချီပြည်လိုက်ရေးခလိုက်ကြအဲ့ဒီဟို PDF တွေအနေနဲ့ဒီနေ့ဒီထိခိုက်မှာဆုတ်ပြီးမှအကုန်လုံးနောက်ပြန်ဆုတ်လိုက်ရပါဆုံးဟုတ်ကဲ့ဒီညနေမှာဆိုရင်ကျွန်တော်တို့ကြောက်ခဲတဲ့ချွာကနေမှာတစ်စင်းသူတို့ရဲ့အမာကန်အင်အားဆက်အင်အားထောက်ခံတဲ့သူအများစုရှိတဲ့ပန်းစစ်ဆိုတဲ့ရွာမှာတဆွဲထားရလို့တရင်ကြားရှိပါတယ်ဟုတ်ဟုတ်တယ်ဗျာဟုတ်တယ်ဗျာနောက်ပြီးတော့ဒီသူတို့တဆွဲဒီကြောက်ခဲတဲ့မှာအဖြစ်မနေရဖြစ်နေခြင်းဒီမှာပဲဒီရဟယင်တွင်ကလေးတို့ကိုပြန်သွားရလဲရှိတယ်နောက်ပြီးတော့ဒီနေ့မှလည်းသူတို့ရှိတဲ့အချိန်မှာကျွန်တော်တို့ငင်းချင်းမျိုးပေါ်လာနေပါအနေပြန်ပြီးမျိုးကိုတတ်ပြီးမှကလေးမျိုးကိုတတ်သွားပါတယ်ဗျာဟုတ်အဲ့ဒါဒီတားကနေတော့မြင်ရတော့တိုက်ပွဲကြီးဖြစ်မယ်ဆိုပြီးအရင်ဆိုရင်ကြပါဒီရွာကြီးတို့ဒီဦးကျမရှိတဲ့ရွာကရွာတို့ရွာလိုက်မယ်လေညာအကုန်လုံးပေါ်ရမှာအကုန်လုံးဆက်နေရမှာဘယ်သူမှတော့ပြန်လာခြင်းရှိလိမ့်ပ
ါမင်းကင်းမြို့မှာအခုလ16ရက်နေ့ကပထမဆုံးမင်းကင်း PDF နဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတပတ်အတွင်းအနည်းဆုံး3ချိန်ပစ်ခတ်တာတွေဖြစ်ပွားခဲ့ပါတယ်မင်းကင်းနဲ့ကက်လျက်ကဏီနယ်မိချောင်းကွင်းကျေးရွာမှာဇန်နဝါရီလ19ရက်နေ့ကစစ်ကောင်စီကကျေးရွာသားတွေကိုဖမ်းဆီးနှိပ်စက်တာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့သူတို့ဘက်ကလုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေခြင်းတူမီတနတ်တွေနဲ့ပြစ်ခတ်ခဲ့လို့ပြန်လည်ပြစ်ခတ်ခဲ့ရတာပါလို့သတင်းထုတ်ပြန်ထားပါတယ်အဲ့ဒီဒေသတွင်ကျေးရွာတွေမှာနေထိုင်သူတွေကအခုအချိန်အထိအနီးပတ်ဝန်းကျင်ကတောတွေထဲမှာပုံအောင်နေကြရပါတယ်ပြီးခဲ့တဲ့လတုန်းကမင်းတပ်မှရရလက်နဲ့ဆွဲကင်ပြီးစစ်အာဏာသိမ်းမှုစန့်ကျင်နေတဲ့သူတွေကိုစစ်တပ်ကလက်နက်ကြီးတွေရဟယင်တွေပါတုံးပြီးဖြိုခွဲမှုတွေရှိတဲ့အတွက်ကုလသမဂ္ဂကမေလကုံမှာပြင်းပြင်းထန်ထန်သတိပေးထားတာဖြစ်ပါတယ်။တဆက်တည်းမှာပဲစကိုင်းတိုင်းမြောင်မြို့နယ်မှာလည်းစစ်ကောင်စီတပ်တွေကနေအိမ်တွေကိုဝင်ရောက်ရှာဖွေတာတွေလုပ်ခဲ့တယ်လို့မြောင်ဒေသခံတဦးကအခုလိုပြောပါတယ်
။မနက်ခင်းကလည်းစပြောမယ်ဆိုမနက်ခင်း 9:20 လောက်မှာအဲ့နှစ်ပတ်ရွာပေါ့ဗျာ။အဲ့ဘက်ရောက်မှကျွန်တော်တို့ကကွက်တစ်ခေါ်မှာပေါ့နဘက်ရမြောင်ဖျားလုံးအချမ်းပေါ့အဲ့မြောင်ဖျားလုံးချမ်းကွက်တစ်ထဲကိုဝင်ပြီးတော့အဲ့အိမ်တွေဝင်မှုရှာတယ်ပေါ့နော်အဲ့ဝင်မှုရှာရှာပြီးလို့ချင်းအဲ့ပြန်သွားပြီးတော့အဲ့စင်နာကြီးခွဲလောက်မှာအဲ့ဟိုဟာကိုဆွဲလဲဦးရွာကိုဝင်တယ်လေမြောင်မြောင်မနေတရားပဲအဲ့ဆွဲလဲဦးရွာအဲ့ကားလမ်းပေးမှာပဲရှိတယ်အဲ့ဆွဲလဲဦးရွာတော့ဝင်ပြီးအဲ့ခဏကိုပြဖြိုးမောင်မိသက်ဝင်တယ်စီဒီအန်လောက်ထားတာသူကအဲ့ပရိမိသက်ဆောင်တော်ဝင်ကြတယ်စီဒီအန်လောက်ထားတာไอ้นี่ก็เหมือนนั้นแหละไอ้งูมันอยู่หมู่ก่อนโอ้งูมูชาเลยตัวเล่นๆหลุดได้บาญญาสุดแล้วก้าวเลยเลยบ่เปียไอ้กูงูมูชาไอ้นั้นนี่ก็กูวินเนี่ยวินวินนี่แหละกาก้าวพอตัวเส้นน่ะเนี่ยตะคายแท้งพี่แล้วแป๊บๆเลยกูปิดขาบ่เนาะพี่ก็วินได้แหละไอ้หยัวมาไม่สิอยู่ตู้ฟิมี่ก็เลยชาตะเนี่ยมาช่องเลยบ่เนาะอ้าวแล้วไอ้นี่มาเตี่ยวมาတော့ปาไม่ตัวอูだไม่รู้ไอ้มาท่าท่าได้อสังเกตะซี้တော့อยู่ตัวได้ပြည့်ကြတော့အိမ်ထဲမှာရှိတဲ့ပစ္စည်းတွေပါတယ်အကုန်လုံးယူရပေါ့ဗျာ
စကိုင်းတိုင်းမြောင်မြို့နယ်မှာကျေးရွာ PDF တွေနဲ့စစ်ကောင်စီတပ်တွေကြားပြီးခဲ့တဲ့မေလ26ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်မှာမြို့အနီးတစ်ဝိုက်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဆိုသလိုဝင်ရောက်ရှာဖွေတာတွေပြုလုပ်တာလည်းဖြစ်ပါတယ်ခင်ဗျာ